တရုတ်နိုင်ငံအနေနဲ့ဗနာယီကန္နာမှာရင်းနှီးမြှုပ်နှံမဲ့နိုင်ငံကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုအပေါ်ထိန်းချုပ်တာတွေကိုဖျက်သိမ်းကြောင်းဝန်ကြီးချုပ်လီကတ်ချင်းကကြေညာလိုက်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့အဓိကစီးပွားရေးပြုပြင်ပြောင်းလဲမှုကြီးတစ်ခုကိုစတင်လိုက်တာလည်းဖြစ်ပါတယ်။2020ပြည့်အရောက်မှာနိုင်ငံရင်းနှီးမြှုပ်နှံသူတွေအတွက်ရင်းနှီးမြှုပ်နှံရေးစာချုပ်စာရန်တွေအနာဂတ်အယောင်းဝယ်စာချုပ်စာရန်တွေအသက်အာမခံပိုင်ဆိုင်မှုတွေကိုလုံးဝဖျက်သိမ်းပေးနိုင်မှာဖြစ်တယ်လို့တရုတ်နိုင်ငံမှာပြုလုပ်တဲ့နွေရာသီဒေါ့ဆွေးနွေးပွဲမှာမစ္စတာလီကပြောကြားသွားတာပါ။နိုင်ငံသားရင်းနှီးမြှုပ်နှံသူတွေအနေနဲ့ခရီးဝေးဆက်သွယ်ရေးဝန်ဆောင်မှုနဲ့တည်ယူပို့ဆောင်ရေးဈေးကွက်တွေကိုဝင်ပြိုင်နိုင်မဲ့ကန့်သတ်ချက်တွေကိုလည်းလျှော့ချသွားမယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။ဒီကြေညာချက်တွေဟာတရုတ်နိုင်ငံစီးပွားရေးပြုပြင်ပြောင်းလဲမှုကိုချဲ့ထွင်ရေးနဲ့တရုတ်ဗန္ဓာယီခန္ဓာကိုနိုင်ငံတကာဈေးကွက်နဲ့ပိုပြီးနှီးကပ်စေအောင်ကြေကြေပြန့်ပြန့်ဆွေးနွေးပြီးနောက်ပေါ်ထွက်လာပုံရပါတယ်။တချို့သုံးသက်သူတွေကတော့ဒါဟာကုန်သွယ်ရေးစစ်ပွဲပြည်လည်မှုရစေရေးအတွက်တရုတ်ဘက်ကလိုင်လျောညီထွေလှုပ်ဖို့လိုအပ်တယ်ဆိုတဲ့အမေရိကန်သမ္မတရဲ့ဝေဖန်ချက်ကိုတုံ့ပြန်လှုံ့ဆော်နေတယ်လို့သုံးသက်ကြပါတယ်။ကုန်သွယ်ရေးအငင်းပွားမှုပြည်လည်မယ်လို့မျှော်လင့်ချက်တွေပေါ်စေခဲ့တဲ့ဒီပြီးခဲ့တဲ့ဂျပန် G20 ထိပ်သီးညီလာခံမှာတရုတ်သမ္မတနဲ့အမေရိကန်သမ္မတတို့တွေ့ဆုံပြီးနောက်ဝန်ကြီးချုပ်လီရဲ့အခုကြေညာချက်ထွက်ပေါ်လာတာပါ။